မလဒုတိယဘက်ကစတင်ခဲ့တဲ့စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA အကြတိုက်ပွဲတွေဟာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာနေရာအတော်များများကိုပြန့်နှံ့လာနေပါတယ်။ပုတ်ဒူးနေကတော့ဖားကတ်နဲ့စွန်ပရာဘွန်းမြို့နယ်တွေမှာ KIA ကတိုက်ခိုက်ဖျက်ဆီးမှုတွေရှိခဲ့ပါတယ်။ဖျက်ဆီးခံရတဲ့ယူဇနာကုမ္ပဏီပိုင်အဆောက်အုံဟာဖားကတ်မြို့နယ်လီဒိုလမ်းမကြီးပေါ်ကရှက်ဒူဇိုရွာအနီးဘန်ကောက်ရွာမှာရှိပြီးKIA ကည9နာရီလောက်ကဖျက်ဆီးခဲ့တာဖြစ်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
။ဒေသခံကြီးအဆောက်အုံနေမနော်အဆက်ဖြစ်ရပေါ့ဆက်ရုံမျိုးအလူနေရအဆောက်အုံပေါ့အရင်ကတော့ဒီချို့ပါပေါ့အကုန်လောင်မှုပေါ့နော်အကားတစ်ချို့ရဲ့အဆောက်အုံချို့ရဲ့ပေါ့အခုကတော့အဆောက်အုံတွေကော်ရိုနာတော့ညာခဲကရောအမ်းမေရော
ဒီလို KIA ကဝင်ရောက်ဖျက်ဆီးချိန်မှာရှဒူဇိုရွာအခြေစိုက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိခဲ့ပါဘူး။ယူဇနာကုမ္ပဏီဟာဟူကောင်းချိုင်ဝမ်ဒေသအတွင်းပလောပိနန်စိုက်ပျိုးရေးစီမံကိန်းကိုဆောင်ရွက်ခဲ့ရာမှာဒေသခံတွေရဲ့ဘိုးဘွားပိုင်မြေအေကတိမ့်နဲ့ချီတိမ့်ယူခဲ့တဲ့ဆိုပြီးဒေသခံတွေနဲ့ကုမ္ပဏီအကြားပြဿနာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကပထမတစ်ချိန် KIA ကတိုက်ခိုက်ခဲ့တာဖြစ်ပြီးယူဇနာကုမ္ပဏီရဲ့ဂိုဒေါင်လေးခုကုမ္ပဏီကားနဲ့ဆက်ရ120ကျော်ဖျက်ဆီးခံခဲ့ရကြောင်း KNG ကကချင်သတင်းဌာနကဖော်ပြပါဗျ။ပထမအချိန်တိုက်ခိုက်ခဲ့စဉ်ကတော့ယူဇနာကုမ္ပဏီအဆောက်အုံမှာစစ်တပ်ကဝင်ရောက်စကန်ချမှုတွေရှိတဲ့အတွေ့တိုက်ခိုက်ခဲ့တာလို့ KIA ဘက်ကပြောဆိုပါဗျ။စွန်ပရာဘွန်းမြို့နယ်တွေမှာဗုဒ္ဓဦးနေနေကင်းကမြေကြီးနားကနေပူတာအိုကိုသွားတဲ့73စီတင်ကားနှစ်စီးကို KIA ကမီးရှို့ဖျက်ဆီးခဲ့ကြောင်းပူတာအိုဒေသခံတဦးကပြောပါတယ
်မနေ့ဟုတ်တယ်တဲ့မိုင်ထောင်နဲ့တိတ်မဝဲတဲ့နေရာမှာအဲမင်းရှုလိုက်တယ်တက်စီကနစီလို့ပြောတယ်နစီခဏလာလိုက်ဂျန်သွားလိုက်လာလိုက်ဂျန်သွားလိုက်အဲ့လိုနဲ့နေတိုင်းလိုပေါ့နော်အဲ့လိုဖြစ်လို့ရှုလိုက်တာဆိုမှအဲ့လိုပြောကြတယ်ကွာအဲ့လိုက
ကချင်သတင်းမီဒီယာတွေမှာတော့တက်မတော်ပိုင်73စီအဖြစ်ယူဆပြီး KIA ကမီးရှုခဲ့တာဖြစ်ကြောင်းနဲ့မိမရှိုခင်မှာလက်နဲ့ငယ်နဲ့ပြစ်ခတ်ခဲ့တာကြောင့်ကားနဲ့အတူလိုက်ပါသူ၄ဦးအနက်၂ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်း KIA ကလာရှိုးမှုဆဲပြည်ထောင်စုလမ်းမကြီးပေါ်မှာစီပေါက်စာ9စီးကိုတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ကံပိုက်တီဝိုင်းမော်မြကြီးနားလမ်းမှာလည်း3စီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီလိုစီတဲ့ရင်တွေကိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတုံ့ပြန်ထားပါတယ်။
လာတဲ့ပတ်သက်ပြီးကျွန်တော်တို့သတင်းထုတ်ပြန်ထားပါတယ်။တမတော်ရဲ့စီတင်ကားတွေတပေါ့ဗျာ။ဒါကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ဆိုတော့ကျွန်တော်တို့သတင်းထုတ်ပြန်ခဲ့ပါတယ်။ကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ပြီးရင်ဒီသူတို့အသုံးပြုနေတာကတော့ဒေသခံလူတွေဘွားလာဆက်သွေးရေးပြီးကြောင်းချနေတဲ့စီဆိုင်တွေအတွက်စီတင်ကားတွေပဲဖြစ်တယ်။ဒီမျိုးလောက်တာကတော့ကိုဗစ် -19 ကာလမှာလမ်းမဆက်သွေးမှုခက်ခဲတာရောပုံစံကြီးမြင့်တာတွေရောဖြစ်လာတဲ့အထက်မှာဒီလိုဖြစ်လာတယ်ဒီရကံပြည်သူလူထုကပို့ဖို့ကြဝန်ထုတ်ဝင်ဖို့ဖြစ်စီတယ်လို့ပဲဒါပြောချင်ပါတယ်ဗ
ျ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကတော့
ဒီတပ်တော်ဘက်ကလည်းကျွန်တော်ခဏပြောနေတယ်ဗျစီတူပိုက်ကုမ္ပဏီကြီးသူတုံးနေတဲ့ကားတွေမှာသူတို့စစ်ကားတွေစစ်လက်နက်တွေသူကြိယာတွေစစ်နဲ့ပတ်သက်တာဟာဆိုတာရှိတယ်ခဏကျွန်တော်တို့တွေ့ပါတယ်အဲ့ဒါကြောင့်လည်းမှားပြီးမှဖြစ်နိုင်တယ်ဒါလည်းနောက်တစ်ခုကတော့သူကတော့ဘယ်တော့မှဝန်မခံဘူးပေါ့နော်အဲအဲ့ဒါကြောင့်သူတို့ထုတ်ပြန်တဲ့ဒီတင်းတူကိုကျွန်တော်တို့ထောက်ခံလို့တော့မရဘူးနော်ကျွန်တော်အနေနဲ့ချက်ပြောချင်ပါတယ
်ပြီးခဲ့တဲ့သတင်းပတ်အတွင်းတပ်မတော်နဲ့ KIA ကြတိုက်ပွဲတွေပြင်းထန်ခဲ့တဲ့မိုးမောက်နဲ့မန်စီမျိုးနယ်တွေမှာတော့ဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေငြိမ်သက်နေကြောင်းစစ်ကောင်စီဘက်ကတော့စစ်အင်အားတိုးချဲ့တာတွေရှိနေပြီးအခြေအနေကတင်းမာနေစေရှိကြောင်းဒေသခံတွေကပြောဆိုပါတယ်ခင်ဗျာ။